မြန်မာနိုင်ငံမှာကိုဗစ်ကာယောဂါကာလာစောင်းနေခက်ခဲကြုံရခြင်းမှာစေတနာရှင်တွေရဲ့အလှူဒါန်းတွေကိုအားထားနေရရဲ့ရန်ကုန်မြို့ကဒေသခံတချို့ရဲ့အခြေအနေတွေကိုပြောပြပေးမှာပါ။ကျွန်တော်ကတော့ဇော်ထပ်ပါ။ကိုဗစ်ကာယောဂါကူးစက်မှုတွေပထမဆုံးအချိန်စတင်အတည်ပြုခဲ့တဲ့မလကစားလို့သွားလာလှုပ်ရှားမှုတွေကိုကန့်တတ်ခဲ့ရာအခုဆိုရင်ရန်ကုန်တိုင်းမှာအင်ပြင်းမထွက်ရအမိန့်ထုတ်ထားတဲ့အထိဖြစ်ပါတယ်။ကာယောဂါကာလကန့်တတ်ချက်တွေကြားမှာစောင်းနေရေးအကြက်တဲ့ကြုံရသူတွေတဲကရန်ကုန်စင်ချေဘုံရက်ကနွမ်းပါသူတွေကတော့အလှူရှင်တွေကိုအားထားနေရပါတယ်။ရန်ကုန်တိုင်းမြောက်တကုံမြို့နယ်တဝဲချောင်းရက်ကလူကြီး200လောက်ရှိရဲ့ရက်ကွက်မှာဆိုရင်လဲစောင်းနေရေးကြက်တဲနေရာကြောင်းပရာဟိတအဖွဲ့တခုကလှူဒန်းပေးနေပါတယ်။ကာယောဂါကာလမတိုင်ခင်တုန်းကအမိုက်ပုံကရာရီပစ္စည်းတွေကိုရောင်းချပြီးကျ9000လောက်နေစဉ်ဝင်ငွေရနေပေမဲ့အခုချိန်မှာတော့စေတနာရှင်တွေရဲ့အလှူဒန်းတွေကိုသာအားကိုးနေရတယ်လို့လဲဒေသခံတယောက်ဖြစ်တဲ့ဒေါ်အေးအေးတွေကပြောပါတယ
်။အခုကတော့မှအလှူဒန်းလေးတွေနဲ့ပေါ့နော်ထိမ့်ပြီးတော့ဒီလိုပဲစားနေတာအမှန်ကောင်ကလည်းကိုဗစ်ကာလဆိုတော့မတက်ခိုင်းဘူးလေကိုဗစ်ပြီးတော့မှပဲတက်ကမယ်တဲ့ဆိုတော့အိမ်ထဲအိမ်ကြီးထွက်ကောင်ပေါ့အဲ့လိုမျိုးနဲ့ပဲလူတွေကထိမ့်ပြီးတော့စားတတ်တယ်
တဝဲချောင်းရက်မှာနှစ်ပေါင်းများစွာနေလာတဲ့ဒေါခင်တန်းဦးကတော့သူတို့ဇနီးမောင်နှံအတွက်စောင်းနေရေးစိုးရင်စရာမရှိပေမဲ့မိသားစုတွေများတဲ့သူတွေကတော့အလှူရှင်တွေကိုပဲအားကိုးနေရကြောင်းပြောပါတယ်
။ဒီစီနေဆိုဒီဘဲဝယ်စားနိုင်မလဲဒီနာကလေးနေမှာအလှူရှင်နေလာပါသေးဘာဖြစ်ပါ့ဆိုစုတောင်းနေရတယ်။အကွန်ထက်ကလည်းအထုပ်လေးမြည်ပြီးဝင်းသားလိုက်တာလို့အထိုင်မျက်ရည်တောင်ကြာမိတယ်ခေါနဲ့။အော်ဒီနာကလေးအားလုံးပြည့်စုံသွားပြီလို့
ရန်ကုန်တိုင်းပါဝင်ကာယောဂါကြောင့်အိမ်ပြင်မထွက်ဖို့ကန့်သတ်ထားတဲ့နေရာတွေကလက်လုံလက်စားအခြေခံလူဒန်းစားတွေအတွက်အစိုးရကမိသားစုတစ်ခုကိုကျပ်ငွေ4000အထိထောက်ပံ့တာအပါအဝင်အကူအညီပေးရေးအစီအစဉ်တွေရှိနေပေမဲ့လိုအပ်ချက်တွေကတော့ရှိနေဆဲဖြစ်ပါတယ်။ဇတုထအချိန်အကူအညီပေးရေးအစီအစဉ်တွေစတင်ခဲ့ပြီးတဲ့နောက်လွန်ခဲ့တဲ့သတင်းပတ်အနည်းငယ်တွင်မှပဲမကြေနပ်ချက်တွေကိုတိုင်ကြားစာစုစုပေါင်း2000ကျော်အထိလက်ခံရရှိခဲ့တယ်လို့လည်းတာဝန်ရှိသူတွေကသတင်းထုတ်ပြန်ထားပါတယ်။ဒါကိုအစစ်စစ်စစ်ဆေးကြည့်ရတဲ့အခါမှာတိုင်ကြားစာ98ရာခိုင်နှုန်းကျော်ကမှန်ကန်မှုရှိရာတွေ့ရပါတယ်။အစိုးရကူညီထောက်ပံ့နေရဆိုပေမဲ့စားဝတ်နေရေးအတွက်ကတော့လုံလောက်မှုမရှိကြောင်းရန်ကုန်တိုင်းဒလမြို့နယ်ကျန်းစစ်သားရပ်ကွက်မှာနေထိုင်တဲ့ဒေါ်ငွေကျော်ကပြောပါတယ်
။ဒီမှကြာအဲ့လိုအခုတို့ဒုက္ခရောက်နေတဲ့အချိန်မှာအခုတို့ဒီဖက်သွားတော့ပို့ပြီးတော့ဒုက္ခရောက်ပါတယ်။ဝေချိုင်းရတဲ့ပထမ4000တခါ2000တခါအဲ့ဒါပဲရဘူးပါတယ်။နောက်တတောင်းဝဲတခါပေါ်ကိုပြေးတည်ပြီးပြေးအလာဒီနဲ့ဆေးတဲ့ကုလည်းကိုလည်းစားရပါတယ်အခုဒုက္ခကတော့တော်တော်ရောက်နေပ
ါဒလမျိုးနယ်တဲကနွမ်းပါသူတွေအများဆုံးရှိရဲ့ဒီကျန်စစ်သားရက်ကွက်တဲကရက်ကွက်ဈေးလှည့်လေရောင်းချနေရဲ့ဒေါ်ကြည်မြင့်ကလည်းသူ့မိသားစုအခြေအနေကိုအခုလိုရင်ဖွင့်ပါတယ
်ဈေးရောင်းတဲ့အချိန်ကခိုးတော့အတိုင်းမုတ်ဖုတ်ရောင်းတဲ့ကားကဦးတော်နားရဆိုအဲ့ဒီဘူဝန်နေပြည်မှာနားရတာခိုးတော့ရောင်းကောင်းပါတယ်ဒီဘူဝန်မဖြစ်ခင်တော့ငွေ6000တော့မြတ်ပါတယ်ကလေးလေးတွေလုတ်ကင်စားနေတယ်မှာအသက်ရှူနိုင်တာပါသားရဲ့အခုကအနေနဲ့ရရဖြစ်နေတယ်ဆိုတော့တိတ်ပြီးတော့စားသုံးသူတွေတိတ်မစားနိုင်ကြအောင်လုတ်ကင်ကြီးမရှိကြတော့အငပီရှိငပီနဲ့စားစားရှိစားနေစားဒါပဲရှိတော့လေဒီသားလေးဝင်ဝင်မှမရှိတယောက်တည်းလုတ်စားနေစားရတော့
ပရာဟိတအဖွဲ့တွေနဲ့ပုဂ္ဂလိကစေနာရှင်တွေအနေနဲ့လည်းကာယောဂါကာလရှည်ကြလာတဲ့အမျှရမုံငွေအခက်ခဲကြုံနေရအကြောင်းအခုညီပေးရေးအစီအစဉ်တွေလည်းရော့ကြလာနေရလို့ပြောကြပါတယ်မြန်မာနိုင်ငံမှာမကြသေးခင်လာရီတွင်းမှာပဲကယောဂါကြကြောပြန်ကူးစက်မှုတွေကြောင့်သေဆုံးသူ2000ကျော်နဲ့ကူးစက်မှုပေါင်း3000ကျော်ရှိလာရာကကိုဗစ်ကယောဂါပရမဆုံးချိန်ကူးစက်ပြန့်နှံ့ခဲ့တဲ့တရုတ်နိုင်ငံထဲတောင်ကူးစက်သူအရေအတွက်ကျော်လွန်ခဲ့တဲ့အခြေအနေထိရောက်နေရလဲဖြစ်ပါတယ်ကျွန်တော်ကတော့ဇော်ထပ်ပါ VOA အတွက်သတင်းလေးပေးပို့နေရပါ